ခင်ဗျအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာရွှေပြောင်းအလုသမားရေးဖြစ်ပါတယ်အိန္ဒိယထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများဒီတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်နှကိုင်နေကြတဲ့နေရာမှာအခုရပိုင်းတွေအတွင်းအထူးဖြစ်ထိုင်းနိုင်ငံမှာဥပဒေသစ်ထွက်လာပြီးတဲ့နောက်ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းအလုသမားတွေကိုဖမ်းဆီးမှုတွေကြားလာပါတယ်ဒါကြောင့်မို့မြန်မာအလုသမားတွေရဲ့နေထိုင်လုပ်ကံရေးပို့ပြီးတော့ခက်ခဲလာပါတယ်အိန္ဒိယနိုင်ငံဒီမှာရှိတဲ့ဒီမြန်မာရွှေပြောင်းအလုပ်သမားတွေရဲ့ရည်အတွက်သက်ဆိုင်ရာမြန်မာအာဏာဝင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပေးနေပါလဲဘာတွေဆောင်ရွက်ပေးနိုင်မှုအတွက်အလုပ်သမားတွေဘက်ကရောမျှော်လင့်နေပါလဲအခုဒီဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်ပထမတစ်ဦးကတော့ဦးကျော်တောင်းပါဦးကျော်တောင်းကတော့ဒီမြန်မာနိုင်ငံသားများအသင်းဒီထိုင်းနိုင်ငံမှာခြေစိုက်တဲ့ဖွဲ့စည်းကပါဒီမြန်မာနိုင်ငံအလုပ်သမားကြီးရာကိစ္စနဲ့ပတ်သက်ပြီးအကူအညီဆောင်ရွက်ပေးနေသူဖြစ်ပါတယ်။နောက်တစ်ခုကလည်းမတ်တက်တက်ဦးမတ်တက်တက်ဦးကလည်းထိုင်းနိုင်ငံအခြေစိုက်တဲ့ဒီအလုပ်သမားကြီးအကူအညီဆောင်ရွက်ပေးနေတဲ့တကြွလှူရှားသူတူပါ။နောက်တစ်ယောက်ကတော့ဦးတီဟာမောင်မောင်သူကတော့မလေးရှားမှာခြေစိုက်တဲ့မြန်မာလူရွှေပြောင်းလူသမားတွေကိုအကူအညီပေးနေတဲ့ပုဂ္ဂိုလ်သူတူပါ။သူ3စလုံးဒီလိုင်းပေါ်မှာရှိပါတယ်။ကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးလို့ရဆိုပြီးတော့သရရှင်တော်များတယ်လီဖုန်းနံပါတ်တွေစာတွေပို့ထားပါတယ်ကျွန်တော်တို့အချိန်ကတ်တက်6မလို့အကုန်လုံးတော့ခေါ်ယူနိုင်မှာမဟုတ်ပါဘူးကျွန်တော်ခုဒီပင်နယ်ဆွေးနွေးမဲ့3ဦးတည်းကပထမဆုံးဦးကျော်တောင်းကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာဦးကျော်တောင်းကြားပါလားကြားပါတော့
ခင်ဗျာ
ဟုတ်ကဲ့ဦးကျော်တောင်းအခုထိုင်းနိုင်ငံမှာဥပဒေသစ်ထွက်လာပဲဒါပေမဲ့လက်ရှိတော့ဆိုင်းငံ့ထားတယ်လို့သဘောကျွန်တော်သိရပါတယ်ခင်ဗျာမြန်မာရွှေပြောင်းလူသမားတွေနဲ့ပတ်သက်ပြီးတော့တော်များအလုံးရင်မြန်မာနိုင်ငံနဲ့ပြန်နေကြတယ်မြန်မာတန်ယုံနဲ့လည်းဦးကျော်တောင်းကဆက်ဆက်ရှိရဆိုတော့မာအာနာမိုင်းတဲ့ဘက်ကလက်ရှိဘာရီများအကူအညီဆောင်ရွက်ပေးနေတာရှိပါလေ
23ရက်နေ့ကနေဒီနေ့ဒီချိန်ထိထိုင်းနိုင်ငံနှံ့ပြားမှာပိတ်ဆိတ်တဲ့ခြောက်ွယ်ဖမ်းဆီးနေတယ်ပြီးခဲ့တဲ့3ရက်လောက်ကထိုင်းမြန်မာနိုင်ငံနိုင်ငံအစည်းအဝေးဒါအပြင်ဒေါက်ထန်းစုကြည်ကရန်ကုန်ခြေစိတ်ထိုင်းတန်မကိုခေါ်ပြီးတော့မေတ္တာရခံတိုင်းကြောင့်ရဲပေါင်း120ဒီဥပဒေတွေကိုကြားရရဆိုင်ထားဖို့အတွက်တဘောတူညီချက်ရှိတယ်ဒါကြောင့်မလို့ဒီထိုင်းဝန်ကြီးချုပ်က120နောက်ထုတ်တယ်လို့ကြေညာပြီးကြေညာတော့ညာလည်းပဲကျွန်တော်တို့နေထိုင်တဲ့ဘန်ကောက်မဟာဆိုင်မှာဒီနေ့ဒီချိန်ထိဖန်ရှိသူဝင်ရှိသေးတယ်ကြဆိုတော့နေဆက်မှာဒီကပြန်သွားတဲ့မြန်မာအလုပ်သမားတွေကိုဟိုကော့တောင်းရင်းနှောင်းနေကြမြောက်ဒီမေးဆောင်နေကြကမြန်မာလူမှုအသင်းအဖွဲ့တွေ NGO တွေနဲ့မြန်မာအာဏာပိုင်တွေတတတအားကူညီပို့ဆောင်နေတာတွေကိုတော့ဝန်တာဖြူခွေရတွေ့ရတယ်ဗျဒါပေမဲ့ဒီကဟိုထွက်ခွာနေတဲ့အလုံးသမားတွေဘယ်လိုသွားကြလဲဆိုတော့ကွေးစားတွေကတစ်ချင်းနောက်ပြီးတော့ထိုင်းလာဘကတွေကတစ်ချင်းဘန်းငွေ3500ကနေ6000အထိပေးနေရတယ်ဆိုတာအကုန်လုံးလေးသိကြကြားကြမလို့ထင်ပါတယ်ဗျအမှန်တကယ်ကမြန်မာတိုင်းဟုတ်နဲ့မြန်မာအလုံးသမားဝန်ကြီးဌာနဟာထိုင်းနိုင်ငံတွေကမင်းတို့တွေထွက်သွားကြတော့ဘာပါမိတယ်မပြည့်မစုံတစ်ချင်းမပြည့်မစုံတဲ့လူတွေတရားမဝင်တဲ့လူတွေပြန်သွားကြတော့လို့ပြောတယ်တပြိုင်တည်းချင်းမှာပဲတရားဝင်ဟိုရုံးစာအမှတ်တစိလက်မှတ်ထိုးတာတွေတုံတရားမပါရှိပေးနဲ့မြန်မာပြည်ရောလူ့သမားတန်ရရှိဆိုတဲ့တံမေကလေးနဲ့26ရဲ့6လပိုင်းကစာတကောင်ထွက်ခဲ့တယ်မီဒီယာတွေမှာလည်းတက်ခဲ့တယ်ဒါပေမဲ့ဒီပြဿနာသွားလာနေတဲ့လူ့သမားတွေဟာအဲ့ဒါမျိုးဒီထိုင်းအာဏာပိုင်တွေကိုယ်သားတွေကိုပေးပြီးတော့မှပဋ္ဌာန်းနဲ့သွားနေရရှင်မျိုးမဟုတ်ဘဲနဲ့ဟိုတရားဝင်တဲ့အလုပ်သမားတွေလွတ်လွတ်လပ်လပ်ဒီကားမှတ်တိုင်တွေယထာမှတ်တိုင်တွေအဥမာပတ်သက်ဖို့ရှိတဲ့လူတွေဆိုလို့ရှိရင်လည်းပဲလေရင်ကနေပြန်လို့ရအောင်အဆင့်ထိမြန်မာအစိုးရဒီဥမာနိုင်ငံခြားရေးဝန်ကြီးဌာနနဲ့အလုပ်သမားဝန်ကြီးဌာနတို့ကစနစ်တကျပြင်ဆင်ဖို့လိုသေးတယ်ကြဒါလက်ရှိမြန်မာအစိုးရဘက်ကဟိုနေကြမလုပ်နေတာနဲ့အတွင်းဘက်ကအမှန်တကယ်လိုအပ်ချက်ကိုထောက်ပြရတာပါဗျ
ဟုတ်ကဲ့ခင်ဗျာဦးကျော်တောင်းလီလိုင်းပေါ်မှာခဏနေပေးပါကျွန်တော်မတ်တက်တက်ဦးတစ်ဆက်တည်းမေးချင်ပါလေခုညဦးကျော်တောင်းကတချို့လူဝတ်ချက်လေးပြောတယ်မတ်တက်တက်ဦးအမြင်ကရောအလုပ်သမားတွေအခုလိုပြဿနာတွေဖြစ်နေရဖမ်းဆီးတွေဖြစ်နေတယ်သူတို့ပြန်မှုအခက်ခဲတွေကြုံနေရတယ်အဲ့တော့ဒီအချိန်ဒီမှာမြန်မာအာဏာဝင်တွေဘက်ကဘာတွေလုပ်ပေးနိုင်မယ်လို့ထင်လဲဘာတွေလုပ်ပေးနိုင်မယ်လို့မျှော်လင့်ထားပါလဲ
ဟုတ်ကျွန်မတို့လည်းအဲ့ဒါကိုစောင့်ကြည့်နေပါတယ်နောက်ဆွင်းဝေးစီဝေးဆိုင်ဆိုင်ဝင်ရတဲ့အခါမှာလည်းကျွန်မတို့အနေနဲ့အလုပ်သမားတွေကဒီသူအဲထိုင်းနိုင်ငံရဲ့ဥပဒေရှိလို့တို့တွေကဒီချက်ရုံအလုပ်ရုံကနေအလုပ်ရှင်တွေကအလို့မရှိတော့ဘူးဆိုတော့တို့အလုပ်ထွက်ခဲ့တယ်။ဒါပေမဲ့ဒီလိုအလုပ်ထွက်ခဲ့တဲ့အခါမှာအဲလောက်အားခတံမိုးတွေကလည်းရတဲ့အခါရတဲ့အလုပ်ကမှရတယ်။အပြေးဝမရတဲ့အလုပ်ကမှလည်းမရသွားဘူး။ဒါပေမဲ့ဒီအိမ်ပြန်ခရီးကိုအလုပ်ကမှအနေနဲ့ပေါ့နော်တို့ရဲ့ကားခအနေနဲ့ဆိုလဲ VIP ကားခ600ဆိုလဲတို့တက်နိုင်လိမ့်မယ်။ဒါပေမဲ့ပေါ့နော်ဒီကားခါကိုဘယ်လိုပဲတက်နိုင်ညီသူညီဝါဖြစ်ကြောင်းဆိုတော့အထောက်ထားမရှိတဲ့အတွက်ကားလက်မှတ်ရောင်းတဲ့လူတွေကလည်းကားလက်မှတ်မရောင်းရဲတော့ဘူးမ the young beja ubono, Ella Kana, Yamatan Yonga, he looked a mari, Yamanang and Dari, Chippa down so eh, the Ujin Taukanzam, you, the Romatulo Nine Buso in Le, Alon Ranchom Name, Yamanang and Dari, Kulo Kama, Uri Yatianari, Mazuni, Lujama, so the Sandown at Percy, the Sandown at Tana Sayari, Ego, Malola, Ella Murio.
ကျင်းစီဘုတ်အတွက်ထိုင်းအထိုင်းနိုင်ငံရဲ့အစိုးရနဲ့ဒီ9C ဝေးဘုတ်တော့လူအမဲ့တင်နေမြန်မာနိုင်ငံသားတွေကမြန်မာပြည်ထဲမှာတော့လိုက်လိုက်လဲလဲကျိုးစုံနေကြပါမိမယ်ထိုင်းနိုင်ငံကနေနေဆိုင်ရောက်ဖို့အရေးမှာသူတို့ပတ်စံနေဟာတုံတောင်းတရားတုံတောင်း900ကုန်နေကြရတာတွေတွေ့တယ်အဲ့ဒီဟာမြန်မာနိုင်ငံသားတွေအတွက်အကာအကွယ်ပေးဖို့လဲလူတွေလို့ကျွန်မထင်ပါတယ်ရှင်ဟုတ်ကဲ့မတ်သက်သူ
အဲ့ဒါတွေမရှိတဲ့အတွက်လေကျွန်တော်ဒီထိုင်းနိုင်ငံမြန်မာနိုင်ငံ30ရင်းတွေကနေပြီးတော့စီးဝေးမှာလုပ်တဲ့နိုင်ငံအစိုးရအစီဝေးကိုကျွန်တော်ချိန်မီနေပြီးတော့20ခုနေကမြန်မာလုပ်သမောက်ဝင်ကြီးဌာနကိုကျွန်တော်စာရေးသားပေးဖို့ခဲ့တယ်ဗျ။ဥပမာကျွန်တော်တို့ဒီထိုင်းမှာကျွန်တော်တို့စေစွန်းလေးကျော်ပြီးတော့နေပြီ။အရင်ဆုံးကထိုင်းအစိုးရတွေကဒီအလုပ်သမားတွေရာ ဥပဒေတစ်ခုခုပြတမ်းမယ်ဆိုလို့ရှိရင်ကျွန်တော်တို့တွေဒီဖုန်းထဲမှာရှိနေတဲ့မသက်သက်ဥလို့တွေအကုန်လုံးတခြားသောစီပီအိုတွေအန်ယူတွေခေါ်ပြီးတော့မှဒီဥပဒေတွေဟာရှင်းပြသလားဗားတဲ့ခက်ခဲရှိလေဆိုတော့ကျွန်တော်တို့ရဲ့သဘောထားတွေခံယူတာတွေရှိတယ်အထူးသဖြင့်ကြိုတင်ပြီးတော့ကြင်ညာချက်ထုတ်ပြန်တာတွေရှိတယ်ဗျဒီကြတော့ကြင်ညာချက်မထုတ်ပြန်ခဲ့ဘူးမထုတ်ပြန်ခဲ့တော့ကျွန်တော်တို့ကအ ဒီလိုမျိုးဖြစ်တာကြောင့်မြန်မာတိုင်းုံနဲ့ဒီလိုမျိုးဝန်ကြီးဌာနကအရှင်းပြီးဘာတစ်ခုလုံးနိုင်လဲဆိုတဲ့အကြံပြုကြတယ်ကျွန်တော်ပို့ခဲ့တယ်။ဘာလို့ဆိုโอเคနံပါတ်1နေတော့ငါတို့လုံးသမားတွေကိုဖမ်းဆီးပြန်ပို့မယ်လို့ကြေညာချက်ထုတ်ပြီးဆိုလို့ချင်းတင်းငါတို့ကိုဖမ်းမယ်အလုပ်ယူနေရရက်ွက်မျိုးကိုပြောပါ။ဘာကြောင့်လဲအဲ့ဒီကမှတခြင်းအဲ့ဒီအလုပ်သမားဖမ်းဆီးတဲ့အလုပ Sanya, Lobidama, General, who appears the bottom, like you say, so on the Puban Pitama, how don't need that with your woman. A lot of money if I can let you see Duru Magane, Duru Niza, Makan, you use it. Now, so, a lot of money to show that me or Power, you beat them, Abuzu Tara, Jumi Sanson, that I see that the name of Kalingi, she there. I already will live at General Road in the Puzu Sanson with Beba. Lee. ဒီလိုသမားတွေပြန်သွားတဲ့အခါမှာလမ်းမှာတစုံတရာနှောင့်ချက်မှုရှိနေတယ်ဖြောင်းဖြောင်းစီစီဖြောင်းဖြောင်းဖြူဖြူပြန်ခွင့်ရအောင်နေပြီးတော့ဒီခုလက်ရှိဖမ်းပြီးတော့ဟိုဟာပိတ်စိတ်တဲ့ခြောက်ကုန်နေတဲ့အချိန်မှာမြန်မာအစိုးရအနေနဲ့ဟိုရုပ်တရက်နေပြီးတော့တောင်းဆိုတင်တယ်လို့ကျွန်တော်အကြံပြုခဲ့တယ်ဗျ။ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်လို့အကြောင်းပြချက်ရပါလား။အော်ကျွန်တော်ပြေးလိုက်တဲ
ဝါရီဆောင်ရွက်နေသူဆိုတော့အခုလိုထိုင်းဘက်မှာဖမ်းဆီးတွေဖြစ်နေပြီးမြန်မာလူသမားတွေရွှေ့ပြောင်းနေတာပြန်ပြီးတော့ပြန်လာတွေရွှေ့ပြောင်းနေတာဆိုတော့ဒီအလုပ်သမားတွေမလေးရှားနိုင်ငံဘက်ကိုရောရောက်လာနိုင်ခြေရှိလားမလေးရှားနိုင်ငံထဲမှာရောအခြေအနေဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါကျွန်တော်တို့ဒီမလေးရှားဘက်ကိုတော့လာဖို့အစီအစဉ်မရှိတော့ဘူးလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့နေဆက်ဒီမှာလုံခြုံရေးတွေလည်းတော်တော်လေးချထားတဲ့အတွက်ဒီဘက်ကိုကူးလာဖို့တော့ဘလို့မှမဖြစ်လာနိုင်ပါဘူးခင်ဗျာ
โอเคလက်ရှိမလေးရှားနိုင်ငံထဲမှာရှိတဲ့မြန်မာအလို့သမားတွေအခြေအနေကရောဘယ်လိုရှိလဲဒီဘက်မှာထိုင်းဘက်မှာတော့လှုပ်နေပါတယ
်ဒီဘက်ကမလေးရှားမှာရှိတဲ့မြန်မာအလို့သမားတွေတော့စိုးရိမ်ပူပန်မှုတွေတော်တော်များများရှိနေတာတွေ့ရတယ်ပေါ့เนาะကျွန်တော်တို့ဇူလိုင်တရနေ့ကစပြီးတော့အဖမ်းစည်းတွေစားလိုက်တဲ့အမှာဟိုနေရာတော်တော်များများသူ့ဒီ state တွေတော်တော်များများနေမှာဖမ်းတဲ့အခါကျတော့မြန်မာတွေလည်းတော်တော်လှုပ်ဖြစ်သွားတယ်ပေါ့เนาะငကိုခစ်တီကဖမ်းခဲ့တဲ့ဟာမျိုးနဲ့အခုတစ်ခေါက်ဖမ်းတာနေရနည်းနည်းလေး क्वे ပြမှုလေးတွေရှိလာတယ်။အပို့ပြီးတော့ဟိုပတ်စိတ်တိုက်ဖမ်းလာလေးတွေရှိတယ်။ပထမဆုံးရက်ကဆိုလို့ရှိရင်လူ1035ယောက်မှာကျွန်တော်တို့မြန်မာတရား2ဦးပါသွားတယ်ပေါ့နော်
။ဟုတ်ကဲ့
။အခုလည်းနေရာပေါင်း182နေရာဖမ်းတာမှာအစုစုပေါင်း5258ယောက်ဖမ်းမိတယ်ပေါ့နော်။ဒါပေမဲ့သူတို့တရားပြန်စီစစ်ပြီးတဲ့အခါမှာအခုဒီနေ့နောက်ထပ်1509ဦးပေါ့။အဲ့ဒီထဲမှာမြန်မာကတော့118ယောက်ထပ်ပါသွားတယ်ပေါ့နော်အဲ့လိုမျိုးရှိနေတဲ့အချိန်မှာဒီနေ့နောက်ထပ်ဒီမလေးဆိုးရနေပြီးတော့ကြီးညာရဲတခုတတ်ထုတ်တယ်ပေါ့နော်အဲ့ဒါကနယ်မြေ16ခုမှာ သူတို့ immigration ကဖုန်းနံပါတ်တွေပေးထားတယ်အဲ့ဒီဖုန်းနံပါတ်တွေပေးထားတဲ့ဟာကိုသူကအဓိကတော့နိုင်ငံသားတွေကိုသူနှိုးဆော်ထားတယ်မိမိပတ်ဝန်းကျင်မှာတရားမဝင်ရွှေ့ပြောင်းအလုပ်သမားတွေရှိခဲ့လို့ရှိလို့ရှိရင်သူတို့သတင်းပေးပါနောက်ပြီးတော့အဲ့ဒီပတ်ဝန်းကျင်မှာတရားဝင်ရွှေ့ပြောင်းအလုပ်သမားတွေကိုခိုင်းစေနေတဲ့အလုပ်ရှင်တွေများရှိခဲ့ရင်သူတို့သတင်းပေးပါဆိုပြီးတော့နီးစပ်ရာဒီငယ်မြေတွေမှာရှိတဲ့immigration ဖုန်းနံပါတ်တွေ16နေရာပေါ့နော်အဲ့ဒါတွေလည်းပေးထားတယ်ဆိုတော့နဘူခိကာလာနဲ့ဆိုရင်တော့နည်းနည်းလေး क्वे ပြပြီးတော့အခုပို့ပြီးတော့စူးစိုးဝါးအနေထားကိုတော့မြင်ရတယ်ခင်ဗျအ
ဲ့တော့မလေးရှားနိုင်ငံမှာက MOI သဘောတူညီချက်နဲ့အလုပ်သမားတွေလွတ်တဲ့ဗမာပြည်အလုပ်သမားတွေတရားဝင်လွတ်တဲ့လူတွေရှိပါတယ်ဒီလူတွေအတွက်ကောင်စိုးရင်စရာရှိပါလား
သူတို့အတွက်တော့စိုးရင်စရာမရှိပါဘူးတရားဝင်ကျွန်တော်တို့လာတဲ့လူတွေဒီကုမ္ပဏီကနေခေါ်တဲ့အပေါ်မှာပဲသူတို့အဲ့ကုမ္ပဏီမှာလုပ်တယ်ဆိုရင်တော့ပြဿနာမရှိပါဘူးဒါမှမဟုတ်သူတို့ကအဲ့ကုမ္ပဏီကနေပြီးတော့လိစာနေရာကွဲလွဲလဲဆိုရင်တော့သူတို့လည်းအဖမ်းခံရမှာပဲခင်ဗျာ
ဟုတ်ကဲ့ကိုတီးရမောင်မောင်မတ်တက်ဦးဦးကျော်တောင်လေလိုင်းပေါ်မှာခဏနေပြီးပါအောင်တို့ရရှင်တွေကိုလှည့်ပေးကြပါလေကျွန်တော်ကိုမောင်မင်းထိုက်အရင်ဆုံးဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာတူတူတူပေါ့
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်တို့ဒီခိုင်းနိုင်ငံမှာတော့လက်ရှိကတော့ဖမ်းလဲဖမ်းနေကြတယ်ခင်ဗျာဖမ်းခံရတာလေကျွန်တော်တကယ်ကြီးနေလက်ရှိတွေ့နေပါတယ်ဒါပေမဲ့အခုလို့ဖမ်းဆီးနေတဲ့အချိန်ဒီခါဒီမှာဟိုပြန်ရတဲ့လူတွေပုံစံလည်းအမျိုးမျိုးရှိတယ်ခင်ဗျာဟိုတချို့ကြတော့လေကိုဖါကိုကလက်မဲ့ဖြတ်ပြီးတော့ပြန်လို့ရတယ်အဲတချို့ကြတော့လေဟိုဝက်စားရည်နဲ့ပြန်ကြရတယ်ဒါပေမဲ့ဘယ်လိုပဲပြန်ပြန်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဒီလက်ရှိထိုင်းနိုင်ငံအတွက်မှာရှိနေတဲ့အခက်အခဲလေးတွေပဲကျွန်တော်ပြောပြချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါအ
ဲအဲ့ဒါအဲ့ဒီအခက်အခဲကတော့ဘာလဲဆိုတော့ဟိုဒီထိုင်းနိုင်ငံမှာဘိုင်းယွန်ဘတ်ရှိနေပဲလေရှိနေပေမဲ့လေတသိမတူတာတွေရှိပါတယ်ခင်ဗျာအဲဘတ်စမို့ရှိနေတယ်ပဲလေတသိမတူတာတွေရှိပါတယ်ခင်ဗျာဒါပေမဲ့အဲ့ဒါကြီးဘာလို့ဖြစ်နေလဲဆိုရင်တစီရီရဲ့မတူညီမှုတွေတစီရီရဲ့တစီစိတ်မှာအလုပ်လုပ်တဲ့လူတွေနဲ့ဟာသဘောတဘာဝမကန့်ညှိမှုတွေရှိကြတယ်ခင်ဗျအဲ့လိုမကန့်ညှိမှုရှိတဲ့အခါမှာသူတို့ရဲ့ဆက်တွေရလေးတွေကိုလူတွေဟာအစင်လိုက်ရှေ့ကြောင်းကြပါတယ်ခင်ဗျအဲ့ဒီအချိန်ခါမှာလက်ရှိတစီရီကဘာကြောင့်ထုတ်လို့မရပါဘူးခင်ဗျမပေးကြပါဘူးတချို့တစီရီကတော်တော်များများတစီရီဟာအစ်စ်လူတယောက်ကိုတော့လူလားပါတယ်အဲ့လူဟောင်းကိုတော့ထွက်သွားမဲ့လူကိုဘာကြောင့်ထုတ်ပေးလို့ဆိုအလွန်ခက်ခဲပါတယ်ခင်ဗျအဲ့ဒါကိုမြန်မာနိုင်ငံမှာရှိတဲ့အလုံသမားကြီးတွေဗေဒီညာတွေအလုံသမားကြီးဆောင်ရွက်နေတဲ့လူတွေကဒီညာဟိုတတ်နိုင်မလားပေါ့နော်အခုလက်ရှိကြံနေတဲ့လူတွေမှာလည်းအမျိုးမျိုးဒုက္ခတော့ရောက်နေကြတယ်ဒါပေမဲ့တချို့လည်းအဆင်ပြေတယ်တချို့လည်းအဆင်မပြေဘူးပေါ့
ဟုတ်ကဲ့
အဲ့ဒီလိုမျိုးခက်ခဲတဲ့ကြုံနေတဲ့အချိန်ခါမှာအခုအချိန်မှာဟိုဘယ်လိုများပေါ့နော်ဟိုတတ်နိုင်တဲ့လူတွေဖက်ကဘယ်လောက်များကူညီနိုင်မလဲဆိုတာကိုကျွန်တော်နည်းနည်းလေးစောင့်နှားထောင်နေပါတယ
်ဟုတ်ကဲ့ကျွန်တော်ဆက်ပြီးပြပါမယ်အခုနောက်ကိုဝင်းနိုင်ကျွန်တော်လှည့်ပေးကြပါတယ်ကိုဝင်းနိုင်တို့တို့လို့လေးဆွေးနွေးမြင်းမြန်လို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုဝင်းနိုင်ပါခင်ဗျာကျွန်တော်တို့အခုထိုင်းနိုင်ငံမှာအဖမ်းဆီးတွေများနေတဲ့အချိန်မှာမြန်မာတန်ရုံအနေနဲ့ရှေ့တုန်းကနေဆိုမမရက်တိပေးတင်ပါတယ်အိမ်ပြန်မဲ့လူတွေဆိုအဓိကအားဖြင့်ကားလဲစီစဉ်ပေးတင်ပါတယ်ကျွန်တော်တို့ပြန်နေကြတဲ့လူတွေကပွဲစားတွေနဲ့ပြန်မရှိမဲ့အိမ်ပြန်နေအောင်မှလမ်းစိမ်းမရှိတဲ့လူတွေတပုံကြီးပါပဲလက်ရှိဖြစ်ပေါ်နေတဲ့ထိုင်းမှာတော့
ဟုတ်ကဲ့
တော့မြန်မာအလုံသမားတွေစီကကျွန်တော်တို့လူဟောင်းတွေလည်းတချို့အပြောင်းလဲတစ်ခုကြောင့်ဗက်တီကြောင်းသွားတဲ့အချိန်မှာပတ်စံတစ်ထောင်စီကျွန်တော်တို့ထိုင်းစိုးရနေကျွန်တော်တို့စီကဖြတ်ထားတာရှိပါတယ်အဲ့ဒီပတ်စံတွေကိုလည်းမြန်မာတန်ရုံကလူတွေကပြန်ပြီးတော့တောင်းပေးစေခြင်းနဲ့ဆန္ဒတော့ရှိပါတယ
်ဟုတ်ကဲ့
မြန်မာတန်ရုံအနေနဲ့ကျွန်တော်တို့စမတ်ကတ်တွေအခုလက်ရှိထိုင်းစိုးရအခုညနေပိုင်းမှာပဲနှစ်နာရီထပ်ပြီးတော့တိုးလိုက်တဲ့အတွက်နှစ်လထပ်တိုးပေးတဲ့အတွက်6လအဖြစ်တက်မှတ်ပေးလိုက်တဲ့အချိန်မှာမြန်မာတန်ရုံမှာစမတ်ကတ်တွေပတ်စပို့စာအုပ်သွားထုတ်တဲ့နေရာမှာကျွန်တော်တို့တွေကဘာဖြစ်လဲဆိုတော့အချိန်ကြီးကုန်ပါတယ်လူတွေလည်းတော်တော်ပင်ပန်းကြပါတယ်ခလေးတငယ်တွေလည်းတော်တော်ဒုက္ခရောက်ကြပါတယ်ပတ်စပို့တရက်ကိုလာရိုက်တဲ့အချိန်မှာလူကြီး600လက်သိန်းခံတယ်ပြန်ထုတ်ပြီးတဲ့အချိန်မှာလူကြီး100ပဲပြန်ထုတ်ပြီးနိုင်ပါတယ်အခုလက်ရှိစာအုပ်ကြပြီးသားလူကလူကြီးဒီနေ့နဲ့မှဆို3000လောက်ရှိပါပြီတရက်100နှုန်းမှတစ်လမှ3000ပဲထွက်မှာပါအဲ့ဒီအချိန်မှာကျွန်တော်6000လောက်6တရက်ကို3000လောက်တရက်ကို100လောက်ထုတ်ပေးတဲ့လူတယောက်ကတစ်လမှလူကြီး3000ပဲထွက်မှာပါအခုလက်ရှိလူကြီး3000ကြာပြီးသားလူတွေရာဆိုရင်10လလောက်ဆောင်ရမှာတင်လုံးကလည်းနောက်ထပ်4လလောက်ကြာပြီးတော့မှအခုစာအုပ်ထွက်တဲ့ချိန်မှာ10လလောက်ထပ်ဆောင်ရမယ်နေသားဖြစ်နေပါတယ
်ဟုတ်ကဲ့ခင်ဗျ
အဲ့ဒီစမတ်ကတ်ကိစ္စလေးကိုတော့မြန်မာတန်ရုံးနေနဲ့နည်းနည်းပြန်လဲစဉ်းစားပြီးတုံးတက်ပေးစေခြင်းတော့ယခုချိန်မှာကျွန်တော်ပြောကြပြီ
ဟုတ်ကဲ့ကိုဝင်းနိုင်ကတော့သူ့ရဲ့ဆွေးနွေးချက်ကတော့အဓိကတော့မြန်မာတန်ရုံးကိုတိုက်တွန်းတော့မြန်မာတန်ရုံးသက်ဆိုင်ရာတာဝန်ရှိတွေကြားနိုင်မယ်လို့မျှော်လင့်ပါတယ်အဲခုနကပထမဆွေးနွေးသွားတဲ့မောင်မင်းထိုက်ကတော့ကိုမင်းထိုက်ကတော့သူကဒီအလုလုကန်ခွင်းကတ်တွေရှိပြီးမဲ့လဲအလုရှင်ရဲ့လက်မခံသူတို့အလုရှင်ပြောင်းလာလက်မခံလို့တဲ့ကိစ္စတွေနောက်တခြားပြဿနာဒီပြဿနာတွေကိုဘာတွေလုပ်ပေးနိုင်မလဲတဲ့ဥကြောတောင်းတို့ကတော့လက်ရှိကူညီပေးနေတော့ဘာတွေများလုပ်ပေးနိုင်မလဲခင်ဗျ
And then my bad hand at a little mobile day, Yangara don't want to talk about me, ni go me to other lo chan, and about the tea hung on a video talk our queen, star, you had to be my tea hung on a lekan, the dozo, cool, let's see. He don't let you know me, the Muaraya, the tea hung, the other side of the Maloro in there. He let you a bit lekan me at the tea and a bit of attention a lot more when you turn out your hang on, no? I was happy to my dee, lot of my dee, and I lot of my people, so I had to join there. The tea don't trip you to my people. Now we ကျွန်တော်ပြောတဲ့ညီကိုရဲ့စကားကိုကျွန်တော်ပြောချင်လို့ရှိရင်ကျွန်တော်တို့ဒီလိုမှကူညီဆောင်ရွက်တဲ့လူတွေဟာတိုင်းနိုင်ငံဥပဒေကြောင့်ရကျွန်တော်တို့ကတရားဝင်မှတ်ပုံတွေမရှိဘူးဗျ။ဒါပေမဲ့အဲ့ဒီမှာပဲကျွန်တော်တို့အရင်အမှတ်ကြီးသုံးဆယ်လောက်ကတော့တိုင်းဝလုံးမကူညီဆောင်ချောင်းရဲ့ကော်မတီဆိုပြီးတော့တရားဝင်အသင်းဖာပြုပြီးတော့မှကျွန်တော်တို့တိုင်းနိုင်ငံတွေမှာဟိုမတော်တဆတည်ဆုံးမှု ကျွန်တော်တို့ကဒီဘင်လင်းကျွန်တော်တို့ဒီဟိုအချင်းပြေချာချမှုတွေနဲ့ပတ်သက်ရဖြစ်စေဟိုဒီလွှဲချော်နေတဲ့ဟိုအမ်အိုယူလမ်းကြောင်းရဖြစ်စေကျွန်တော်တို့တွေကတိတိကျကျကျွန်တော်တို့မရှိမကြောက်ပြောရမယ်ဆိုလို့ရှိရင် အဲ့ဒီတန်ယုံအာနာပိုင်တွေနဲ့ပွဲစားတွေကဒီပင်လင်းကျွန်တော်တို့ကိုဟိုဖန်းခိုင်းလို့ကျွန်တော်ကိုယ်တိုင်အဲဒီဧပြီလ၄ရက်နေ့ကဖန်းခံခဲ့ရတယ်ကြဆိုတော့ညီကိုရေကျွန်တော်တို့အလို့သမားကူညီဆောင်ရတဲ့လူတွေနဲ့ဘာလို့ပါညာလို့ပါဆိုတော့အတွေ့အကြုံတွေကိုပဲကျွန်တော်ပြောပြနိုင်မယ်ညီကိုတို့ဖြစ်နေတဲ့နေရာကိုကျွန်တော်တို့မှာကိုယ်တိုင်လာရောက်ပြီးတော့ဒီနေ့အချိန်မှာဘာမှမလုပ်ပြနိုင တော့ကြီးညာထားတယ်သူတို့တွေဘလောက်ကူညီဆောင်ရမလဲဆိုတာကိုတော့သူတို့ဘယ်တရားဝင်အဲဟိုကူညီတောင်းကြပါလို့မိတ္တရာခန့်ချင်နေကြ
ဟုတ်ကဲ့ပါကျွန်တော်ဆက်တဲ့မသက်သက်ဦးပါမေးချင်ပါတယ်မသက်သက်အခုအလုံသမားတွေအခုပြဿနာမှာကူညီဆောင်ရပေးနေတဲ့အခါမှာကြုံရတဲ့အခက်ခဲကြုံရတဲ့အခြေအနေတန်ဦးနဲ့ဆက်ဆံရေးမှာဆက်ဆံရေးကောင်းမကောင်းဒီအခြေအနေဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့ကျွန်မအနေနဲ့ပြောရမယ်ဆိုရင်မနေ့ကအမေတော်အောင်ဆန်းစုကြည်ထိုင်းနိုင်ငံလာသွားပြီးရဲ့နောက်မှာဆိုရင်ထိုင်းအာဏာပိုင်အနေနဲ့ထောက်လန်းရေးတွေကကျွန်မတို့လိုတရားမဝင်တဲ့ဒီလူ့ကမာကူညီနေတဲ့ CBO လို့အဖွဲ့တွေကိုအပုံတင်မရှိထားတဲ့အဖွဲ့အစည်းတွေကိုထောက်လန်းပါတယ်မင်းများနာပါမင်းများနာလဲမျိုးစုံပါပဲဖုန်းနဲ့မေးလိုက်အဲဖယ်နေရမှာရှိတယ်လဲဖယ်ရုံခန့်ဘယ်မှာလဲပေါ့အမျိုးမျိုးမေးပါတယ်နောက်ပြီးကျမတို့ကိုယ်တိုင်ကအလုကမာလက်ပြတ်သွားတဲ့အလုကမာဖြစ်စီခြေတော့ပြတ်သွားတဲ့အလုကမာဖြစ်စီလူမှုကုလုံရေးရုံမှာရောကြေးရဖို့ကျမတို့ကသွားပြီးရှောက်ပေးတယ်ဆိုရင်ကျမတို့ကိုစစ်မေးပါတယ်ရုံနေရလေအဲ့ခါကျတော့ကျမတို့ကပြဿနာတစ်ခု case တစ်ခုရှိတိုင်းတန်ရုံမှာဒီ case ကိုကျမတို့လုတ်ပါမယ်အလုကမာကိုလည်းခေါ်သွားတယ်ခံရရတဲ့အလုကမာကိုလည်းဒီ case ကိုကျမတို့လုတ်ပါမယ်ဒီ case ကကျမတို့ကိုဆာရွက်ဆာလန်းတစ်ခုထုတ်ပေးပါထောက်ခံပေးပါဗောနော်အဲ့လိုမျိုးနဲ့ဧစ်တခုရှိတိုင်းမြန်မာတန်ယုံအလုကမာတန်ယာရှိမှာထောက်ခံတာတကယ်တည်းပြီးရပါတယ်အဲ့ဒီလိုမျိုးနဲ့ပဲကျမတို့မှာအလုကမာအရေးကိုဖြည့်ရှင်းရတာတော်တော်ခက်ခဲပါတယ်နောက်ဆိုလိုတိတ်အဲ့လိုမျိုးဖြစ်လာတဲ့အခါကျမတို့မှာဘာတွေကူညီနေလဲဆိုတာကျမတို့မှာတပ်ပုံတွေရောမတင်ရအောင်သူတို့တိတ်တိတ်နဲ့ကူညီရပါတယ်ဘာလို့ကျမတို့ထိုင်းထောက်လန်းကြီးလားထိုင်းထောက်လန်းကြီးတရင်ပေးလားမသိဘူးအမြဲတမ်းစုံစမ်းနေ location ဆိုတာလုံးဝမဖွင့်ရအောင်ကျမတို့မှာအမြဲတမ်းပိတ်ထားရတဲ့ခံရှိပါတယ်အဲ့တော့ကျမတို့လည်းထိုင်းနိုင်ငံမှာအလုပ်သမားတွေကိုကူညီရဆိုတာဘယ်သူမှလည်းလက်ကမပေးထားပါဘူးကျမတို့ကကိုယ်ဝန်စာကိုတစ်ဖက်တစ်လမ်းကအလုပ်လုပ်ပြီးတော့ကျန်တဲ့တစ်ပတ်မှ၃ရက်အလုပ်လုပ်ပြီး၂ရက်ကိုကျမတို့ကအလုပ်သမားအရေးအတွက်ရုံးခွင့်တဲ့ရက်တွေကိုရုံးတွေကိုပြေးပြီးအလုပ်လုပ်ရတာလည်းဖြစ်ပါတယ်ဒါပေမဲ့ဟိုကျမတို့အတွက်မအာမခံပေးနိုင်မဲ့ဒီတန်ရုံးကနေကျမတို့ကိုအတိမတ်ပြုတဲ့ကော်မတီတည်ရရလို့ရှိထားခဲ့တယ်ဆိုကောင်းပါလေဒီကော်မတီကဖွဲ့မယ်ဖွဲ့မယ်နဲ့တကယ်အကောင့်ထဲမပေါ်ဖြစ်တာတော့ကျမတို့သတိပြုထားပါလေရှင
်ဟုတ်ကဲ့ပါမသက်သက်ကျေးဇ
ူးမျိုးအရေးတွေကြုံလာတဲ့အခါမှာကျမတို့မှာအီးမေးလ်တွေအခုလိုမျိုးပေါ့အလုပ်လုပ်ရင်းဖြစ်စီကျမတို့ကအွန်လိုင်းကနေပြီးတော့မီတင်လုပ်တယ်ညအခါပဲဖြစ်ဖြစ်ကျမတို့မီတင်လုပ်တယ်အွန်လိုင်းကနေလုပ်ပြီးကျမတို့ဒီတန်ယုံရဲ့ဒီအီးမေးလ်နဲ့မြန်မာနိုင်ငံအလုပ်သမားလူပူလုံးရေးဌာနတွေကိုကျမတို့ကစာပို့ပြီးတော့ကျမတို့ကလိုအပ်တဲ့အချက်လက်တွေကျမတို့တင်ပြပါတယ်။ဒါပေမဲ့ပေါ့နော်ဟိုဖုန်းနဲ့ပြောပြီးတော့ဒီဘလိုဖြစ်တဲ့လို့အကြံပေးကြလဲရှိတယ်ကျမတို့အကြံပြုကြလဲရှိတယ်။ဒါပေမဲ့မထီရောက်ဘူးပေါ့နော်။ဒါဆိုတော့ အလုတ်သမားတန်ရာဆီက၅ယောက်ရှိတယ်ဆိုတော့ဘသူကဘသူတာဝန်ယူတယ်ဘသူကဘယ်တာဝန်ယူတယ်ဆိုတာကျမတို့လည်းခွခွဆဆမသိဘူးအဲ့အတွက်ခီးကြီးရောက်ဖြစ်နိုင်တဲ့အခြေအနေမျိုးတော့ကျမတို့မျှော်လင့်နေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တော့ရှင်တူကိုလှည့်ပေးချင်ပါလေကိုလာမင်းတူတူတုတ်လေးဆွေးနွေးမေးမြန်းလို့ရပါတယ်ချင်းသိမရတော့ဘူးပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဖြစ်ပြောင်းမြန်မာလောက်သမားတွေကိုအစိုးရအနေနဲ့အပြေဝအကာအကွယ်ပေးပြီးတာဝန်မယူပေးစီရှင်နေပေါ့နော်အခုလက်ရှိတိုင်းနိုင်ငံမှာမြန်မာလာဝကမ္ဘောဒီးယားလောက်သမားများစွာရှိနေကြပါတယ်ဒီအထက်မှာမြန်မာလောက်သမားတွေကအနိုင်ကျင့်ခံရဆုံးဒုက္ခရောက်ဆုံးအမြင်ခံရဆုံးဖြစ်နေပါတယ်ဘာကြောင့်ဒီလိုဖြစ်နေရလဲဆိုတော့ကျွန်တော်တို့အစိုးရကကျွန်တော်တို့ကိုအကာအကွယ်မပေးလို့ပါပဲကိုသားသမီးကိုကောမိန်ပါကမှမဆောက်ရှောက်ဘူးဆိုလို့ရှိရင်တခြားလူတွေကဘယ်အာဏာမလဲကြာသံအမတ်တွေကတော်ပြီးခန့်ထားတယ်နဲ့ဒါပေမဲ့ဒီသံအမတ်ထဲမှာကတကယ့်ကိုအလောက်လောက်တဲ့သံအမတ်ကပါမလာဘူးဗျတကယ့်ကိုအလောက်လောက်တဲ့သံအမတ်နှစ်ယောက်ဆိုလို့ရှိရင်ဒီမြန်မာလုံသမားတွေကိုကုန်ကျင်နေပါတယ်ဒီမြန်မာနိုင်ငံကတင်သွင်းတဲ့ MOU အလောက်သမားတွေဆိုလို့ရှိရင် MOU အလောက်သမားတဦးကိုတသိန်းခွဲတာသတ်မှတ်ထားပေမဲ့အခုလက်ရှိအချိန်မှာအဲ့ဒီတသိန်းခွဲနဲ့လုတ်ပေးပါသလားအဲ့ဒါကိုလည်းစဉ်းစားဖို့လိုပါတယ်ဒီကေကျွန်တော်တို့မြင်းမြတ်ရတဲ့လောက်ကတော့ဒီ5သိန်း6သိန်း9သိန်းပေးပြီးတော့လာရတယ်ဒီထက်နိုင်ငံရောက်တဲ့အချိန်မှာလည်းဘက်နောက်ထပ်8000 7000 9000 1000တိပေးနေရပါတယ်ခင်ဗျာဒီအခုကျွန်တော်တို့ပန်းရောင်ပန်းနဲ့စီအိမ်လုပ်တဲ့အခါမှာလည်းကိုယ့်ဟာကိုယ်လွတ်တော့တဲ့အခါကြာလို့ရှိရင်ကျွန်တော်ကဆိုလို့ရှိရင်3လပိုင်းမှာပွားလို့တာပေါ့နော်3လပိုင်းမှာသူကအဲ့ဒီစီအိမ်ရောင်းကတောင်းဝန်ရှိတဲ့လူကကျွန်တော်ကိုဘယ်နဲ့မှသိရှိနေဆိုတော့3လရှိပါတယ်ခင်ဗျာ6လပဲတကယ်နဲ့မှလာခဲ့ပါလေအမေကပွေးစမ်းနဲ့လုပ်တဲ့လူတွေကြားလို့ရှိရင်ဒီနေ့လောက်ရင်ဒီနေ့ရတယ်ကိုယ့်အကောလုံးလို့ရှိရင်
ကိုလာမင်းဖြတ်ပြီးပါလို့ချင်းလို့
အကြောင်းအရာလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုလာမင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီအကြောင်းအရာနဲ့ပတ်သက်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်တမ်းဆွေးနွေးစရာတွေကတော့အများကြီးပါကျွန်တော်အချိန်လေးစစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဥကျော်တောင်းကုတီဟာမောင်မတ်တက်တက်ဦးနဲ့ခြားပါဝင်ဆွေးနွေးသူတွေနောက်နားထောင်နေတော့ရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့ရဲ့လီလိုက်အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြီးပါ
အင်္ဂါညတိုက်ရိုက်လိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ပုံထူနေမနဲ့ထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းတိုမီတာ30နဲ့40နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။